မင်္ဂလာပါကကလေးငယ်ချစ်စပွဲကခရီးကုန်းမလေးပြုံကကနန်းတင်ပြုံးရွှင်ရွှင်နဲ့ဒီနေ့ကလေးငယ်တွေအော်ဟစ်ရွတ်ဆိုနေတဲ့ကိုကြားရမြင်ရရင်သူတို့အပျော်တွေကို့မှာကူးဆက်ပြီးအားတက်ကြည်နူးရပါတယ်ဒီအခေယကဗျာတွေအကြောင်းတွေးမိတဲ့အခါအခေယကဗျာတွေနဲ့ဆက်ဆက်ပြီးပညာရေးတာဝန်ရှိသူများကြုံခဲ့ရတဲ့ပြဿနာတွေကိုပြန်အောင်းမိမိပါတယ်မြန်မာအခေယကဗျာတွေကိုဖန်တီးခဲ့တာ၃မျိုးတောင်ရှိခဲ့ပါပြီပထမဆုံးကတော့ကလေးတွေကိုချစ်တတ်တဲ့ကလေးတွေအတွက်ကဗျာတွေအများကြီးဖွဲ့ခဲ့တဲ့ဆရာကြီးမင်းသူဝင်ကိုယ်တိုင်ဖန်တီးခဲ့တဲ့အခေယကဗျာကကစွန်ပင်ရေမာရွှင်ခခယန်းသည်ဓာနဲ့လှီးကကနန်းကောင်လက်မထောင်စသည်ဖြင့်အတန်းကချိုးချိုးအ내အတိတ်ပဲမပိုမလို့နဲ့ဆိုလိုကောင်းနားလိုကောင်းပျော်စရာကောင်းလာတဲ့ကဗျာပါနောက်တော့အကြောင်းကြောင့်ကကစွန်ပင်ရေမာရွှင်ကနေကကညစ်ပေမာချစ်ဖြစ်သွားပြန်ပါတယ်ဒါကိုတော့မြန်မာစာပညာရှင်ကြီးတဦးကတာဝန်ယူရေးဖွဲ့ခဲ့ပါတယ်။စာသင်ခန်းတွေထဲမှာကြာရှည်မသုံးလျက်ရဘူးထင်ပါတယ်။အဲ့ဒီနောက်1980ကျော်နှစ်များမှာပညာရေးဝန်ကြီးဌာနကမြန်မာစာသင်ရိုးညွှန်းနှံကော်မတီကိုစနစ်တကျဖွဲ့စည်းပြီးသင်ရိုးညွှန်းနှံအသစ်ပြုစုတဲ့အခါအခေယကဗျာကအသွင်ပြောင်းလာပါတယ်။အခုလက်ရှိရွတ်ဆိုနေကြတဲ့ကကလေးငယ်ချစ်စဲဖွဲ့ဖြစ်လာပါတယ်။နောက်ဆုံးအခေယကဗျာနဲ့ပတ်သက်လို့အေယာဝတီအွန်လိုင်းစာဆောင်မှာစာရေးဆရာမခစ်ဖုံးတစ်ကဝေဖန်ဆွေးနွေးတာကိုစိတ်ဝင်စားစရာဖတ်လိုက်ရပါတယ်။စာတင်ကလေးငယ်တွေလက်ရှိသင်ယူနေကြရတဲ့ကလေးကဗျာတွေကိုဆရာမကနှစ်သက်ပုံမရပါဘူး။မူလကောင်းပြီးမွန်ပြီးသားဆရာကြီးမင်းသူဝင်ရဲ့အခေယကဗျာကိုဖြုတ်ပေးပြစ်တာနောက်ပြုစုတဲ့အခေယကဗျာကမူလအခေယကဗျာရဲ့အရေးသွေးကိုမမီတာအတိပေကောင်းကောင်းနားမလည်ရဲခလေးရီကသင်အံ့ရွတ်ဖက်နေရတာစတဲ့အချက်တွေကြောင့်ပါပဲဆီယာမရဲ့အကြောင်းပြချက်အတော်များများဟာရထာဘူးရကြတယ်လို့ယူဆပါတယ်ဒါပေမဲ့ဘာကြောင့်ဒီလိုဖြစ်ရပါလဲဆိုတာစစ်စင်စားမိပါတယ်ပထမစူးစမ်းဖြစ်တာကတော့ဆရာကြီးမင်းသူဝင်ရဲ့အခေယကဗျာဟောင်းကိုဘာကြောင့်ဖြုတ်ပယ်ပစ်လိုက်ကြပါလဲဆိုတဲ့အချက်ပါပဲဒါကြောင့်1980ကျော်ကတင်ယိုးညွန့်နဲ့အသစ်ပြုစုရာမှာကော်မတီဝင်တဦးဖြစ်တဲ့ဆရာကြီးမောင်ဆန်းကြီးကိုမေးပြစ်ပါတယ်။ဆရာရဲ့အဖြေကဒီလိုပါ
။ဆရာမင်းတို့ဝင်ရတဲ့စာကိုဘာမှမသုံးပါဘူးဆိုလို့ဖြုတ်ပြစ်တာ။ကိုင်းနေဝင်ကမင်းတို့ဝင်စာကိုမပါသေးခြင်းမူလေ။သူအမိတ်ထုတ်တဲ့စာနဲ့မဟုတ်ဝဇန်းနဲ့ပြောပြီးတော့ပွဲလုံးပြီး20ရှိတဲ့ဆိုင်ရေးဆရာရဲ့စာကိုမှတက်ခံရမယ်တဲ့။ဘာဖြစ်လို့လဲဆိုတော့မကွယ်လွန်သေးဘူးဆိုလို့ရှိရင်စစ်ပွဲရေးလှုပ်ရှားမှုလို့တဲ့တောင်းတကော်မတီရဲ့လူတွေကကိုယ်စာကိုပြထားပြီးတော့စစ်ပွဲရေးလှုပ်ရှားမှုဆိုလို့တဲ့မင်းတို့ဝန်စာပေးဖြစ်နေရရဲ့နေ့20နဲ့မကိုင်းနေရရဲ့ကြောင့်အစ်စ်ပြန်ရေးရတဲ့
ဆရာမင်းရှိရဲ့အတိုင်းပါပဲတင်ယုံညွန့်နဲ့အစ်စ်ပြုစုတယ်ဆိုပေမဲ့ပြုစုတဲ့အဖွဲ့မှာလွတ်လပ်မှုအပြည့်အဝမရှိပါဘူးအထက်အဖွဲ့စည်းကသတ်မှတ်ထားတဲ့စည်းကမ်းချက်တွေမူပေါင်းတွေကိုမလွန်မကျူးမိအောင်တတိထားရပါတယ်သက်ဆိုင်ရာကမျက်စိတောက်ထောက်ကြည့်နေတာခံကြရပါတယ်ဒုတိယစူးစမ်းပြစ်တာကရှေးကအခေယကဗျာရဲ့အရေးအသွေးနဲ့နောက်ပြုအခေယကဗျာရဲ့အရေးအသွေးကိစ္စပါဒါကတော့အမြင်ကွဲပြားနိုင်ကြပါတယ်ဖက်သူကြားသူတွေရဲ့ခံယူချက်အပေါ်များများတည်ပါလိမ့်မယ်အခေယကဗျာပြုစုသူတွေကတော့အဲ့ဒီခေတ်အဲ့ဒီအခါကရိုသေလေးစားလောက်တဲ့တင်ယုံညွန်းနှံအဖွဲ့ဝင်ကဗျာဆရာကြီးတွေပါပဲကွယ်လွန်သူဆရာကြီးတင်မိုးကတာဝန်ယူရေးဆက်ပြီးဆရာမောင်ဆွမ်းကြီးနဲ့ဆရာမောင်နီတင်းတို့ကဝိုင်းဝန်းဆွေးနွေးတိဖြတ်ခဲ့တဲ့စာပါဆရာကြီးများရေးဆက်ပြင်ဆင်တိဖြတ်ပြီးတော့တင်ယုံညွန်းနှံအဖွဲ့အဆင့်ဆင့်ရဲ့စစ်စေးအတိဖြတ်ကိုခံခဲ့ရပါသေးတယ်ဒီကြောင့်နဲ့ပတ်သက်လို့ဆရာမောင်ဆွမ်းကြီးကဒီလိုဆိုပါတယ်
ဒီပြန်ရေးခိုင်းတဲ့အခါမှာသူကဗျာဆရာမဟုတ်တဲ့လူလူကိုရေးခိုင်းတဲ့အခါကျတော့အကြောင်းအရာဥမာတက်ညစ်ပြီမှာချက်ဆိုဆိုဆိုလို့ရှိရင်ဒါကလေးတွေမင်းမြဘူးတဲ့အကြောင်းအရာဖြစ်နေတယ်။ဒီနေ့ချက်ကအပန်းစင်းနေမြင်မညီညာပဲဖြစ်နေတယ်။အဲ့ဒီချက်ကြောင့်မကောင်းဘူး။ကောင်းတော့အကြောင်းတော့ကောင်းပြီးအန်ဒီပြတဲ့အခါထပ်ပြီးတော့ပြင်မေးတော့တုတ်တရားရေးခွင့်မရှိဘူး။ကော်မတီနေတဲ့အများနဲ့လည်းရေးခွင့်ရှိတယ်။တင်မိုးရဲ့မော်စွမ်းကြီးရဲ့မောင်နေတင်းရဲ့ဥကကောင်းကသဘာဝပြည့်လုပ်ပြီးတော့ညာရေးတက္ကသိုလ်ဘာမောက်ကမြန်မာသားဒီဘာမောက်ကဦးတန်းတို့ကမှဆီဝေးလို့တယ်။ဒီပြန်ရေးရတဲ့ခါကျတော့တက်ကူဒီမိုးပဲပင်တိုင်းရေးခဲ့ပါ။ပြီးတော့မှကျွန်တော်တို့ဝိုင်းပြင်မှမယ်။ဝိုင်းပြီးတော့ကြည့်ပါမယ်ဆိုကုဒီမိုးရေးခိုင်းလိုက်တယ်။ရေးခိုင်းပြီးတော့မှကျွန်တော်တို့ကပြန်ပြီးတော့ပြင်ရတယ်။ဒီမိုးကြီးကဥစားကောင်းမြင်မယ်လေ။ဘာလို့ကြည့်ရတယ်ဆိုတော့အဖွဲ့ရဲမှမဆက်လာကိုယ်စားလှယ်တွေပါတယ်လေ။မဆက်လာကိုယ်စားလှယ်တွေရဲ့သဘောကျဖြစ်အောင်ပြန်ပြီးတော့ပြင်ရတယ်။အဲ့လိုပြင်ရတာရှိတော့ကိုကြိုက်တာမျိုးဖြစ်ဖို့ပါဗျာ။မင်းတို့ဝင်လို့စိတ်တိုင်းကြကိုရေးခြင်းလို့မရေးရတာဟာမကောင်းတာပဲ။
တတိယစူဇန်ပြစ်တာကတော့လက်ရှိအခရာကဗျာပါအတိတ်ပဲတချို့ကိုခလေးတွေနားလေဖို့ခက်တယ်ဆိုတဲ့အချက်ပါကဗျာနှမျိုးစလုံးဟာခလေးတွေနားလေနိုင်လောက်အောင်ရေးဖွဲ့ထားတဲ့ကဗျာတွေကြီးပါပဲကကနန်းကောင်လက်မထောင်လို့ပြန်မသုံးပြစ်တာကတော့မြမစားစလုံးပေါင်းစီကန်းအပြောင်းလဲကြောင်းလို့သိရပါတယ်ရှေးတုန်းကတော့ကနန်းကောင်ကိုကငယ်နဲ့ကနန်းလို့ရေးပေမဲ့1980ကျော်မှာတော့မြမစားအဖွဲ့ဆုံးဖြတ်ချက်အရကနန်းလို့ကကြီးနဲ့ရေးနေကြတာကိုပါပဲဖြစ်ဖြစ်အခရာကဗျာတွေကိုဒေတာအသီးသီးကခလေးတိုင်းအတွေ့လွယ်ကူအောင်ပြုစုဖို့တော့လိုနေအောင်ပါပါနောက်တစ်ခေတ်ခေါင်းဆောင်ဖြစ်လာမဲ့လူငယ်တွေအတွေ့အကောင်းဆုံးလှုပ်ဆောင်လမ်းပြပေးဖို့ဒီနေ့လူကြီးတွေမှာတာဝန်ရှိနေကြောင်းပါရှင်စာပေမြင့်ပြီးလူမျိုးတင်ပါစေ